မက္ကဆီကိုနိုင်ငံမှာမတ်လ3ရက်နေ့ကပျောက်ဆုံးသွားတဲ့အမေရိကန်နိုင်ငံသား4ဦးထဲက2ဦးသေဆုံးသွားပြီးတော့ကျန်တဲ့ဦးကတော့အသက်ရှင်လက်ရှိနေပါတယ်လို့မက္ကဆီကိုသမ္မတကမတ်လ9ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
် Hay cooperación estamos trabajando de manera
ပူးပေါင်းဆောင်ရွက်နေကြပါတယ်နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုကာကွယ်တဲ့အနေနဲ့မက္ကဆီကန်မိုးရင်မောင်ကိုသမားတွေကိုကျွန်တော်ကထောက်ခံနေတယ်ဆိုပြီးတော့အမေရိကန်ရှေ့နေချုပ်ဟောင်းဘီလ်ဘားကပြောဆိုခဲ့ပူးပေမဲ့လို့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုလေးစားတဲ့အနေနဲ့ပဲဒီကိစ္စမှာပူးပေါင်းဆောင်ရွက်နေကြပါတယ်လို့သမ္မတလိုပက်စ်အိုဘရာဒေါ်ကပြောဆိုသွားတာပါ။ပြန်ပြီးဆွဲခံရတဲ့အမေရိကန်နိုင်ငံသား၄ဦးကတော့လာတာဗီမဂီ၊ရှာဟီဒ်ဝူရတ်Sandel Brown နဲ့ Eric James William တို့ဖြစ်တယ်လို့ ABC သတင်းကပြောပါရယ်မက္ကဆီကန်အရာရှိတယောက်ကလည်းပြန်ပြီးဆွဲခံရတဲ့လူတွေထက်ကနှစ်ဦးရဲ့အလောင်းကိုတွေ့ရကြောင်း Reuters သတင်းကိုပြောပါရယ်အသက်ရှင်လက်ကျန်နေသေးတဲ့အမျိုးသမီးတဦးနဲ့အမျိုးသားတဦးကတော့အာနာပိုင်တွေလက်ထက်မှာလုံခြုံပေးကင်းစွာရှိနေတယ်လို့လည်းပြောဆိုခဲ့ပါရယ်